မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံပြီးတော့စီးပွားရေးလှုပ်ရှားမဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့သူတို့ဘာတွေလုပ်တယ်ဆိုတာကိုပွင့်လင်းမြင်သာမှုရှိရှိနဲ့အမေရိကန်အစိုးရကိုပြန်ပြီးတော့အစီရင်ခံစီရေးတေချာအောင်လုပ်သွားမယ်လို့အမေရိကန်လက်ထောက်နိုင်ငံဝန်ကြီးတဦးကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားကြီးဌာနစီးပွားရေးဖွံ့ဖြိုးတိုးတက်ရေးစွမ်းရည်နဲ့သဘာဝပတ်ဝန်းကျင်ရေးရာလက်ထောက်နိုင်ငံသားကြီးဝန်ကြီး Robert Hormats ကအခုလိုပြောခဲ့တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့လက်တွဲဆောင်ရွက်နိုင်အောင်လဲကူညီသွားမယ်လို့ပြောပါတယ်။အပြည့်အစုံကိုခုကြော်ကြော်သိန်းကဆက်ပြောပြမှာပါရှင်
။ Washington DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS မှာမြန်မာနိုင်ငံနဲ့စီးပွားဆက်ဆံရေးပြောင်းလဲတိုးတက်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့တနင်္လာနေ့ကလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းလက်ထောက်နိုင်ငံသားရေးဝန်ကြီး Robert Hormats ကအမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးနဲ့ယင်းနှိမ့်မြုံနှံမှုတွေလုံးမဲ့ကိစ္စရပ်တွေကိုရှင်းလင်းပြောဆိုသွားတာပါ။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေကိုသမ္မတ Obama အစိုးရကနောက်ထပ် short ပေးပြီးတဲ့နောက်အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံခွင့်ရလာကြတာပါ။မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံကြမဲ့အမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့သူတို့ဘယ်ကဏ္ဍတွေမှာယင်းနှိမ့်မြုံနှံတယ်မြန်မာနိုင်ငံဘက်ကဘယ်စီးပွားရေးလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ဘယ်လိုစီးပွားရေးလုပ်ငန်းမျိုးတွေလုပ်ကင်နေဆိုတာကိုအမေရိကန်အစိုးရထံမှာစီရင်ခံကြရမှာဖြစ်ပါတယ်ဒါပေမဲ့လည်းအဲ့ဒီလိုစီရင်မခံဘူးဆိုရင်ဥပဒေကြောင်းအရဘယ်လိုအရေးယူမယ်ဆိုတဲ့သတ်မှတ်ပြဋ္ဌာန်းချက်မျိုးမရှိတဲ့အတွက်ဒါဟာလုံလောက်မှုမရှိဘူးလို့မြန်မာဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကဝေဖန်ထောက်ပြနေကြတာပါအမေရိကန်ကုမ္ပဏီတွေရဲ့မြန်မာနိုင်ငံကစီးပွားရေးလှုပ်ဆောင်ချက်တွေကိုပြန်ပြီးအစီရင်ခံရမယ်ဆိုတာမှာဥပဒေကြောင်းအရသတ်မှတ်ချက်မရှိဘူးဆိုပေမဲ့တထောင်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဟော့မက်စ်ကတော့စီးပွားရေးကုမ္ပဏီတွေဟာအဲ့ဒီလိုအစီရင်မခံလို့ကိုမဖြစ်ပါဘူးလို့အာမခံပြောဆိုပါတယ
် I will assure you that companies that want to go in thereare going to find it very difficult not to do that transparency
မြန်မာနိုင်ငံမှာစီးပွားရေးလှုပ်ရှင်တဲ့ကုမ္ပဏီတွေအနေနဲ့ကျွန်တော်တို့ကတောင်းဆိုထားတဲ့အတိုင်းပွင့်လင်းမြင်သာမှုရှိတဲ့အစီရင်ခံမျိုးကိုမလုပ်ဘူးဆိုရင်သူတို့လုတ်ကင်ဖို့အင်မတန်ခက်ခဲလိမ့်မယ်ဆိုတာတွေးကြရပါလိမ့်မယ်သူတို့တို့အစီရင်ခံဖို့သေးကြအောင်ကျွန်တော်တို့ကလုပ်ရပါမယ်သူတို့တို့အစီရင်ခံဖို့အတွက်သူတို့နဲ့ကျွန်တော်တို့ဓာတ်ရိုက်ဆက်သွယ်လှုပ်ဆောင်သွားရပါမယ်
Robert Hormats ဟာဇူလိုင်လ14ရက်နေ့နဲ့15ရက်နေ့တွေမှာမြန်မာနိုင်ငံစီသွားရောက်ပြီးသမရဦးသိန်းစိန်အပါအဝင်အစိုးရအဖွဲ့အစင်းမြင့်တာဝန်ရှိသူတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည်အရက်ဖက်လူမှုအဖွဲ့အစည်းတွေစီးပွားရေးအဝန်အဝိုင်းကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သူဟာ25နှစ်ကျော်ကာလအတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်စီးပွားရေးနဲ့ကုသရေးဝန်ကြီးဆိုင်ရာအစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံစီသွားခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအမေရိကန်ကယင်းနှိမ့်နှံမှုလှုပ်လို့ရလာတဲ့နေရာမှာအဓိကအပြောအများဆုံးကတော့ယင်းနှံတဲ့သဘာဝတံငွေကဏ္ဍပါမြန်မာအစိုးရပိုင်းမြန်မာယင်းနှံတဲ့သဘာဝတံငွေလုပ်ငန်း MOGE နဲ့အကျိုးတူပူးပေါင်းဆောင်ရွက်မှုတွေလှုပ်လာကြမဲ့အပေါ်စိုးရိမ်ချက်တွေရှိနေတာလည်းဖြစ်ပါတယ်မစ္စတာဟော့မက်စ်ကတော့အမေရိကန်ကုမ္ပဏီတွေအနေနဲ့အမေရိကန်အစိုးရကလိုလားသလိုပွင့်လင်းမြင်သာမှုရှိရှိလှုပ်ကြမယ်လို့မျှော်လင့်ယုံကြည်ထားပါတယ်လက်ရှိမှာအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေအားလုံးကိုရုပ်သိမ်းသေးတာမဟုတ်ဘဲချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုအမေရိကန်စီးပွားရေးလုပ်ငန်းတွေလိုက်နာကြဖို့ကိုလည်းသူကတိုက်တွန်းပါတယ်။အမေရိကန်လိုနိုင်ငံမျိုးကစီးပွားရေးလုပ်ငန်းကြီးတွေမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုဒါလုပ်ကြမယ်ဆိုရင်နိုင်ငံတွင်းမှာလက်ရှိအခိုင်အမာအခြေတည်ထားပြီးသားငွေအရင်းနှီးအင်အားကောင်းပြီးသားအဆက်အသွယ်ကောင်းပြီးသားလုပ်ငန်းတွေလူပုဂ္ဂိုလ်တွေပဲအခွင့်အရေးကြပြီးတော့ကြံတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေနစ်နာမှာကိုစိုးရိမ်ချက်တွေကလည်းရှိနေပါတယ်။တထောက်ဝန်ကြီးမစ္စတာရောဘတ်စ်ကတော့သူမြန်မာနိုင်ငံရောက်တဲ့အချိန်ပြည်တွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးခဲ့ခြင်းတုန်းကလည်းဒီမေးခွန်းကိုကြားခဲ့ရပါတယ်လို့ဆိုပါတယ်။အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေနဲ့လည်းလက်တွဲလှုပ်ဆောင်ဖို့ကူညီသွားမယ်လို့ပြောပါတယ
်။ We understand this issue. We're going to be working with American companies.to help them to develop ties with small
ဒီကိစ္စပေါ်ကျွန်တော်တို့နားလည်ပါတယ်မြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့အမေရိကန်ကုမ္ပဏီတွေဂျာမန်ဆက်ဆံရေးထူထောင်သွားနိုင်အောင်ကျွန်တော်တို့ကူညီသွားမှာပါမြို့ကြီးတွေမှာသာမဟုတ်ပါဘူးမြို့ငယ်လေးတွေနဲ့ကျေးလက်ဒေသတွေမှာလည်းလှုပ်သွားမှာပါဒါဟာအင်မတန်အရေးကြီးပါတယ်ဘာကြောင့်လဲဆိုတော့အားလုံးပါဝင်တဲ့တိုးတက်မှုဖြစ်အောင်ကျွန်တော်တို့ကအထောက်အပံ့ပြုကြပါတယ်အားလုံးပါဝင်တဲ့တိုးတက်မှုဆိုတာ MOGE ဒါမှမဟုတ်ဒီလိုလုပ်ငန်းကြီးတွေနဲ့ပဲဆက်ဆံတာမျိုးမဟုတ်ဘဲ အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့လည်းဆက်ဆံသွားဖို့ဖြစ်ပါတယ
်ဒီလိုစိုးရင်ချက်မျိုးဟာဖြစ်တင်ဖြစ်ထိုက်တဲ့စိုးရင်ချက်မျိုးဖြစ်ပြီးသူတို့အနေနဲ့ကင်တွယ်လှုပ်ဆောင်သွားရမှာဖြစ်တဲ့အကြောင်းဘာကြောင့်လဲဆိုတော့သူတို့အနေနဲ့စီးပွားရေးလုပ်ငန်းကြီးတွေချင်းချင်းသာဆက်ဆံတာမျိုးမဟုတ်ဘဲနှစ်နိုင်ငံကြားအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအချင်းချင်းလဲဆက်သွယ်လှုပ်ဆောင်သွားရမှာပါလို့မစ္စတာဟောမက်စ်ကပြောပါတယ်အမေရိကန်ကမြန်မာနိုင်ငံနဲ့ပိုးပြီးတော့နီးနီးကပ်ကပ်ဆက်ဆံလာတာဟာတရုတ်နိုင်ငံနဲ့ရှင်ပြိုင်ဖို့အင်အားချိန်ခွင်ရှာမျှဖို့ဆိုတာတွေမဟုတ်ဘဲအမေရိကန်တရုတ်နှစ်နိုင်ငံစလုံးကမြန်မာနိုင်ငံကြွယ်ဝချမ်းသာပြီးတည်ငြိမ်အေးချမ်းတာကိုမြင်ကျင်ကြတာကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်အမေရိကန်တရုတ်နှစ်နိုင်ငံစလုံးမှာဘုံတူညီတဲ့ရည်ရွယ်ချက်ရှိကြပါတယ်လို့လည်းလက်ထောက်ဝန်ကြီးရောဘတ်ဟောမက်စ်ကပြောသွားပါတယ်ခင်ဗျာ